まあね。
ချစ်စွာသောတောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ခင်ဗျာ။လူတွေဟာမွေးဖွားရှင်သန်လာခဲ့ကြတဲ့နောက်တည်ခြင်းတရားကိုမလွဲဧကန်အမြဲအမှန်ကြုံကြရမှာပါပဲ။လောကမှာမတည်တဲ့လူဘယ်သူမှမရှိပါဘူး။ဒီနေ့မှကြုံလာရမယ့်တည်ခြင်းတရားနဲ့ပတ်သက်ပြီးလူဟာတည်မျိုးလို့ပြောခဲ့ကြတာပဲမဟုတ်လား။ဝင်လာပြီးပြန်ထွက်သွားကြရတဲ့ဒီလောကဧကန်ကြီးထဲမှာတယောက်တည်းလှုပ်ရှားတက်ရှင်ကြရတာပါပဲ။ဒါတွေကိုတွေးကြည့်မိရင်ပြောဖို့ဖြစ်လာတဲ့အကြောင်းတစ်ချက်ကမထွက်ခွာမီဆိုတဲ့အကြောင်းပါလေ
။အသေးချာစင်းသာကြည့်လိုက်ပါ
လူတွေကတခါတလေမြစ်တူဝသွာလာလှုပ်ရှားနေကြပေမဲ့တခါတခါကိုလုံးမိတာဘာဆိုတာကိုတတိမပြူမိကြဘူးလေဒါကလည်းကိုကိုကိုပြန်တတိထားမိမှတိလာရတာပါတနေ့ကပေါ့လှုပ်ဖို့ကင်ဘက်တယောက်ဖြစ်တဲ့ကိုသောမတ်ကျွန်တော်စီကိုရောက်လာတယ်ရုံကန်းထဲမှာရောက်တဲ့ရာရာပြောကြရင်းနဲ့စာအုပ်စင်ဘက်လျှောက်လာတော့ကိုသောမတ်ကကောင်တာမှမထွက်ခွာမီမိမိပစ္စည်းများကိုစစ်ဆေးယူပါလို့အတန်ထွက်စာဖတ်လာတယ်။အဲ့ဒီတော့မှမထွက်ခွာမီမထွက်ခွာမီဆိုပြီးကိုယ်စိတ်ထဲတိတ်တိတ်ကလေးလိုက်ရွံ့နေမိရင်ကအတိတ်ကခုဝင်လာမိပါတယ်။မှန်ပါတယ်။အတွေးဆိုတာမျိုးကနေရင်နာရင်သွာလာရင်ကြုံရတဲ့အကြောင်းအချက်နဲ့ပေါင်းဆက်ပြီးပေါ်လာရတာပဲလေ။အိယာဝင်အိပျော်ကန်နီကာစီရင်ရေချိုးနေရင်အမြင်တစ်ချက်ဖြစ်ပြတ်မှုမှာမြစ်ဖြားခံလာတာပေါ့လက်ရှိအနေအထားကနေရွှေကန်ဤပြောင်းကန်ဤလက်ငင်းဖြစ်ရက်ကနေအခြေအနေအစ်စ်မဖြစ်ခင်ဖြစ်တဲ့အနေအထားကဘာလဲဆိုတာကိုအာယုံစိုက်မိလာပါတယ်ဒါကြောင့်မဲကိုသောမတ်စီတစ်ချိန်ကမြန်မာစကားတစ်ခုတတိရမိတယ်ဘာလဲသိလားတတိမမူဂူမမြင်တဲ့တခါတလေတွေ့တော့တွေ့တယ်မမြင်မိဘူးမြင်တော့မြင်တယ်မကြည့်မိဘူးကြည့်တော့ကြည့်တယ်မတွေ့ဘူးဆိုသလိုပေါ့နောက်ပြီးထသွားပြန်ကြည့်တတိရှိဆိုတဲ့စကားကိုပြန်သိလာတယ်ဟုတ်ပါတယ်တချို့ဆိုရင်ထီးကြံခဲ့ရတာနဲ့ပစ္စည်းတစ်ခုခုကြံရစ်တာနဲ့ပဲတော်သေးတယ်မမေ့ပဲတင်ထားပေးတဲ့လူရှိရင်တတိရလို့ပြန်လာယူတော့ပြန်ရတာပဲမဟုတ်လားမော်တော်ကားတွေပေါ်မှာတော့မိမိပစ္စည်းမိမိတာဝန်လို့ရေးထားတာတမျိုးတချို့ကထသွားပြန်ကြည့်ကြံရှိဖြစ်စီတာဝန်မယူလို့စာတန်းထိုးပြီးတတိပေးထားတာကိုသာကြည့်ပေါ့နော်တချို့လူတွေကတော့တမျိုးကားပေါ်မရောက်ရသေးဘူးကားမတ်တိုင်မှာပစ္စည်းကိုချထားရင်တမျော်မျော်နဲ့ပေါ်လာမဲ့ကားကိုစိတ်မောမောနဲ့စောင့်နေတော့ဂျုံဆိုကားလာတော့ဂမန်းကရန်းနဲ့အလူရက်ကားပေါ်တိုးဝေတက်ကားကလည်းရုတ်တရက်ထွက်သွားထိုင်စရာရမလားလို့ရှာနေရာမှာစိန်ကြကြထိုင်ချလိုက်မှဟိုက်လို့တစ်ချက်အော်ကားပေါ်မှာပစ္စည်းမပါလာဘူးလေ။မှတ်တိုင်မှာကြံခဲ့တာကိုတခါကဖြစ်ခဲ့တာကိုပြောရအောင်မယ်။သူကကဘာကျော်လူတန်ကြီးပေါ့။စဉ်းစားကြည့်ပါ။တ တော်ရဲမှာချင်းသေးကြီးကိုအဖော်မပါတယောက်တည်းလက်နဲ့မဲ့ရဲရဲရင်ဆိုင်အနိုင်ယူခဲ့တယ်လို့မြေခွေးတွေအကောင်အများကြီးကိုလက်ရဖမ်းအမီးတွေချီမီးရှို့ပြီးလဲခွက်တီးတယ်လွတ်လိုက်သေးတယ်လူအများကြီးကမနိုင်တနိုင်ထမ်းရတဲ့ဒကမကြီးကိုတယောက်တည်းလွယ်လွယ်မှအဝေးကြီးကိုထမ်းသွားပြီးပြစ်ထားခဲ့တာလဲသူပဲလေအဲ့ဒီလူလိုမျိုးခွန်အားအရန်ကြီးကျင်ကြမှာပဲလူဆိုတာကမပြည့်စုံဘူးမဟုတ်လားအားနည်းချက်တွေရှိတတ်ပါတယ်အဲ့ဒီလူတန်ကြီးကိုသူ့မိဘတွေကဘလောက်ဆုံးမဆုံးမနားမထောင်ခဲ့ဘူးမဖက်လိုက်လို့မိုက်ဖက်ပါတယ်လို့ဆိုရမှာပဲမိဘဆိုတာကတားဆိုးတမီဆိုးပြည့်ရိုးထုံးစံမရှိပါဘူးဒါပေမဲ့ကောင်းစီခြင်းလို့တုံတင်ကာမပူပြီးဆိုးသွားရတယ်လို့ပါပဲမိဘအရေးအဝတ်သားကနေခွာကိုယ်စိတ်အလိုလိုက်တော့ကြုံလိုက်ရတဲ့တော့ကတစ်ခုပြီးတစ်ခုပါပဲဒါကြောင့်မိဘကဆုံးမတာကိုနာခံမိဘအကြိုက်လိုက်ဖို့လိုတာပေါ့မိဘရဲ့အရေးကမထွက်ခွာခင်မှာစဉ်းစားစဉ်းကျင်ဉာဏ်နဲ့ရှင်ပြီးဘဝအတ္တတာကိုရှင်သန်တင်တာအမှန်ပါပဲတခါတခါတော့လေကိုမသိနိုင်တဲ့အနာဂတ်လှမ်းကြတဲ့အခါဘာတွေကိုပြင်ဆင်ထားကြမလဲဆိုတာစဉ်းစားရမှာပါပဲတိနေရင်တော့အကြောင်းမဟုတ်ဘူးဘာကြောင့်လဲဆိုရင်ဘလို့အခြေအနေမျိုးကိုဘလို့ရင်ဆိုင်ရမယ်ဆိုတာပြင်နိုင်တာကိုဒုက္ခရောက်မှကြောက်လို့အညှို့ထားပြီးငါ့ကိုရန်ရှာမလားဆိုတဲ့အတွေ့ညီငယ်ဖြစ်သူမှရှိနေလေတော့အကိုနဲ့ထိတ်တိုက်မတွေ့ခင်တဆင်ပြီးတဆင့်ပြင်လာတာကိုအတွေ့မှန်လို့ဘာအခက်ခဲမှမရှိအစဉ်ပြေသွားခဲ့တယ်ဆိုတဲ့ဖြစ်ရလေတကယ်ရှိခဲ့တာပါပဲမမြင်နိုင်မသိနိုင်တဲ့ခရီးသွားရမယ်ဆိုရင်တော့အဲ့ဒီခရီးလမ်းအနေအထားကိုရောက်ရမယ့်ဒေတာအခြေအနေတွေ့နိုင်မယ့်အကြောင်းဒါတွေကိုလေ့လာရမှာပဲမဟုတ်လားသူများတိုင်းပြည်ကနေအခက်အခဲအမျိုးမျိုးကိုရင်ဆိုင်ကြော်ဖြတ်ထွက်လာကြပြီးစခန်းချယူရမယ့်နေရာမရောက်ခင်မှာဝင်ရောက်နေရာယူရမယ့်ဒေတာအနေအထားကိုစွန့်စွန့်စားစားလေ့လာထားခဲ့သူတွေရှိခဲ့ပူးပါတယ်အဲဒီတော့တချို့ကရင်ဆိုင်ရမှာတွေးကြောက်တာရှိတယ်လို့တချို့ကတော့ဘာပဲဖြစ်ဖြစ်နောက်မကြည့်ပဲရဲရဲရင်ဆိုင်ဖို့အားထုတ်လာတာတွေ့ရပါတယ်ကြောက်ရင်လွဲရဲရင်မင်းဖြစ်ဆိုသလိုရင်မဆိုင်ဝွင့်သူတွေဟာချောင်းမြောင်းတိုက်ခိုက်သူတွေလက်ချက်နဲ့တေပွဲဝင်သွားရတာပဲမဟုတ်လားမြမာတို့ရာဇဝင်မှာဗရင်နောင်ကြော်ထင်အနော်ယထာရဲ့နောင်ရိုးတိုက်ပွဲဆိုရင်လည်းကြည်ပါဖောင်ဖြတ်ပြီးရန်သူတွေကိုတတ်တိနဲ့ရင်ဆိုင်လိုက်တာပြက်ပြက်တာတာအနိုင်ရလိုက်တာပဲမဟုတ်လားတေရင်မြေကြီးရှင်ရင်ရွှေထီးပဲပေါ့နော်ဒီလောကကြီးကဖြစ်ချင်းပြက်ချင်းသဘောတရားတွေရှိနေတော့ဝင်လာပြီးရောက်ရှိနေတဲ့လောကမှာခဏတာနေထိုင်ရင်ပေချင်းကိုမကြုံရသေးခင်ကိုဘဝကိုငှဲ့ချမ်းမနေပဲလူအများအတွက်အမှတ်ရစရာစင်ကျင်စရာတင်ရန်စာတွေကိုထားပေးခဲ့တဲ့ဆရာသခင်တဦးရှိခဲ့ဘူးပါတယ်သူကတော့သခင်ယေရှုပါပဲလူတွေကသူ့ကိုအမျိုးမျိုးထင်အမျိုးမျိုးအပြစ်တင်နေတာကိုမမှုပဲသူလှုပ်เสียရှိတာလှုပ်တင်တာကိုရဲရဲကြီးလှုပ်ပြသွားတာပဲလေသူ့ကိုချစ်တဲ့လူတွေဟာသူမရှိတဲ့နောက်ပိုင်းတကွဲတပြားဖြစ်မှာကိုမလိုလားတာကြောင့်တိတ်တန့်ဖို့ရှိတဲ့စကားထားပေးခဲ့ပါတယ်အဲ့ဒါကတော့ငါဟာမင်းတို့နဲ့အတူကဘာမြေဆုံးအထိရှိနေမယ်ဆိုတာပါပဲဒါအပြင်ငါဟာမင်းတို့အတွက်ဒီကနေထွက်ခွာသွားတာပါဒါပေမဲ့မင်းတို့စီငါပြန်လာအောင်မယ်မင်းတို့ဘာမှမစိုးရိမ်နဲ့လို့လဲပြောသွားခဲ့ပါတယ်ဒီစကားတွေဟာအားရှိစရာပါပဲဘယ်သူကမှပြန်လာလို့မရနိုင်တဲ့လမ်းကိုဥတီသွားနေကြတဲ့အခိုက်အမိုက်တရားကိုပယ်အမှန်စရိုက်ကိုရင်ဝယ်ပိုက်မယ်ဆိုရင်တော့နောက်တစ်ခေတ်လူတွေအတွက်ပြောစမှတ်ရှိတော့မှာပေါ့တခင်ယေရှုရဲ့လှုပ်ရက်ကြောင့်လူမျိုးအားပြောပြရန်ဝတ္ထုရှိသည်ထိုဝတ္ထုဖြင့်စိတ်ပြောင်းလဲမည်ဆိုတဲ့အကြောင်းအချက်ကတခေတ်နောက်တစ်ခေတ်ဖြစ်တည်သွားနေသေးပါပဲဘဝဟာခဏတာဆိုပေမဲ့ဒီလောကကွန်ရက်သေးကနေမထွက်ခွာမီတတတတာရှိစေမဲ့စကားအပြုအမူအကျင့်အကြံတွေတင့်ထံမှာရှိနေရင်လေအဆွေတော်တရှင်ကိုပြောပြခြင်းတာကသင်ဟာလူတကာရဲ့စံပြပဲမဟုတ်ပေလားဘဝအမောတွေပြေကိုစိတ်ဝိညာဉ်ကြည်ကြည်လင်လင်ရှိနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်ခင်ဗျာ
ဘာကိုဘာကိုခွေးရှာနေလဲ Follow by.